to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ် January 18ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျောင်းညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှစတင်လိုက်ပြီးဆိုတာကိုအထက်လွှတ်တော်ကသမ္မတကိုကြားသာပေးနေတဲ့အစီအပေးလိုက်ပါရယ်။မြန်မာနိုင်ငံမှာရောင်းနေတဲ့တရုတ်သမ္မတရှီကျင်းပင်နဲ့သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြပါရယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။တောက်ကြညနေညချမ်းတွေသရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့တရုတ်မြန်မာတန်တမန်ဆက်ဆက်ရေး290ပြည့်တဲ့အချိန်မှာမြန်မာနိုင်ငံကိုပထမဆုံးရောက်လာတဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်ပေါ်မှာစစ်တပ်ဘက်ကဗာများမျှော်လင့်ပါတယ်
။တရုတ်တပ်မတော်နဲ့မြန်မာတပ်မတော်ရဲ့ဆက်ဆံမှုဆိုတာလည်းရှင်းနေပေါင်းများစွာတဲ့ရှိတယ်။1988နောက်ပိုင်းမှာတော့ပုံမိုးပြပါပြီးပြည့်တဲ့ခါလာတာပေါ့။မဟာဒီပါ
တမတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းပါရှင်ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်တရုတ်သမ္မတအနေနဲ့မြမညီညာရေးပြည့်လဲအောင်အစိုးရကိုတိုက်တွန်းနိုင်မယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်တွေဘက်ကမျှော်လင့်ပါတယ်တရုတ်သမ္မတခီးစဉ်ထဲမှာစီးပွားရေးတွေဆွေးနွေးတဲ့အခါမှာဒေသခံတွေနိုင်ငံရေးပါတီတွေရဲ့သဘောထားမပါဘဲမလုပ်စေချင်ပါဘူးဆိုတော့နိုင်ငံရေးပါတီတွေရဲ့သုံးသပ်ချက်နဲ့အတူတရုတ်သမ္မတရဲ့ခီးစဉ်မှာပဲကြောက်ဖြူအထူးဆုံးလို့စစ်မှန်ကိန်းတွေလက်မှတ်ရေးထိုးမဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်စွဲချက်တင်ထားတဲ့အမှုကိုတစ်ထက်လွှတ်တော်မှစတင်လိုက်ပြီဆိုတာကိုအထက်လွှတ်တော်ကသမ္မတကိုကြာသာပေးနေတော့ကအတိပေးအကြောင်းကြားလိုက်ပါတယ်သမ္မတအတွက်ဘသူတွေကဥပဒေကြောင်းကနေကိုစားပြုမယ်ဆိုတာကိုသမ္မတဘက်ကနေစနေနေ့ညနေပိုင်းနောက်ဆုံးထားပြီးအထက်လွှတ်တော်ကိုအကြောင်းပြန်ရမှာပါအထက်လွှတ်တော်မှစုံစမ်းစစ်ဆေးမဲ့အမှုကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကြီးကြပ်သွားမှာဖြစ်ပါတယ်။အမှုကြားနာတဲ့အခါအထက်လွှတ်တော်အမတ်တွေကဂျူရီလူကြီးတွေအဖြစ်ဆောင်ရွက်ကြမှာပါ။သမ္မတအာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တာနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတကိုဆွဲချက်တင်ခဲ့တဲ့အောက်လွှတ်တော်ကအမှုအတွက်ကိုစားပြုမန်နေဂျာအမတ်9ယောက်ကိုရွေးချယ်ထားပါတယ်။အောက်လွှတ်တော်ကိုစားပြုမန်နေဂျာရဲ့အနေနဲ့စနေနေ့နဲ့တနင်္လာနေ့တွေမှာအမှုအတွက်သူတို့ဘက်ကပြင်ဆင်ထားချက်တွေကိုရှောက်ထားရမှာပါ။သမ္မတပေါ်တရားစွဲတဲ့အမှုကြားနာစစ်ဆေးမှုတွေကိုတော့အင်္ဂါနေ့မှာစတင်မှာဖြစ်ပါတယ်။အခုလိုမျိုးသမ္မတပေါ်တရားစွဲတဲ့အမှုစတင်ချိန်မှာပဲလွှတ်တော်ကအတည်ပြုထားတဲ့ယူကရိန်းအတွက်စည်ရေးအကူအညီဒေါ်လာတန်400လောက်ကိုသမ္မတထရမ့်ကမပေးသေးဘဲဆိုင်းထားခဲ့တာဟာအစိုးရလိုက်နာရမယ့်စီကံချက်တွေကိုချိုးဖောက်တာဖြစ်တယ်လို့အစိုးရတာဝန်ခံမှုတာဝန်ယူမှုရှိရေးဆောင်ကြည့်တဲ့ဗမ်မလိုက်အဖွဲ့ကကြာသာပေးနေတော့ကပြောကြားခဲ့ပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သမ္မတနဲ့နိုင်ငံရေးပြန်ပတ်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားတို့အပေါ်ယူကရိန်းအစိုးရကစုံစမ်းပေးဖို့သမ္မတထရမ့်ကတောင်းဆိုပြီးတော့စည်ရေးအကူအညီတွေကိုဆိုင်းချခဲ့တာပါ။ဒီကိစ္စကြောင့်သမ္မတဟာသူ့နိုင်ငံရဲ့အကျိုးအမြတ်အတွက်အာဏာကိုအသုံးချခဲ့တယ်ဆိုပြီးအောက်လွှတ်တော်ကစုံစမ်းဆွဲချက်တင်ခဲ့တာဖြစ်ပါတယ်။
ယူကရိန်းသမ္မတဟာစီးပွားရေးနဲ့ပတ်သက်လို့ဘာမှနားလည်သိရှိခြင်းမရှိဘူးလို့ယူကရိန်းဝန်ကြီးချုပ်ရဲ့လောင်းပြောင်ကြော်ထားတဲ့အသံဖိုင်ပေါက်ကြားခဲ့ပြီးတဲ့နောက်ဒီနေ့တောက်ချနေမှာပဲယူကရိန်းဝန်ကြီးချုပ်နှုတ်ထွက်စာတင်လိုက်ပါတယ်ဒီလိုပေါက်ကြားခဲ့တဲ့အသံဖိုင်နဲ့ပတ်သက်လို့ပြောကြားခဲ့တဲ့အလက်စီဟွန်ချရော့ကဒီသမ္မတပေါ်မှာထားရှိတဲ့လေးစားယုံကြည်မှုတွေပြည့်ရဲမသွားအောင်သူရဲ့နှုတ်ထွက်စာကိုလွတ်တော်စီတင်သွင်းနိုင်ခွင့်ရှိတဲ့သမ္မတစီပေးအပ်ခဲ့ကြောင်းလည်းပြောပါရယ်ဝန်ကြီးချုပ်ရဲ့နှုတ်ထွက်စာကိုသမ္မတအနေနဲ့လက်ခံခံဆိုတာကိုတော့မသိရသေးပါဘူးဒါပေမဲ့ဒီနှုတ်ထွက်စာနဲ့ပတ်သက်လို့သမ္မတဇလင်စကီရဲ့သုံးဖက်ချက်ကိုတရားထုတ်ပြန်မယ်လို့သမ္မတရုံးရဲ့ထုတ်ပြန်ကြေညာချက်ကိုကိုးကားပြီးတော့ယူကရိန်းသတင်းဌာနကကြေညာခဲ့ပါတယ်ခင်ဗျာ
နေပြည်တော်မှာရောက်ရှိနေတဲ့တရုတ်သမ္မတရှီကျင်းပင်ကိုနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့အကျိုးဆိုတွေ့ဆုံခဲ့ကြပါတယ်။တရုတ်မြန်မာဆက်ဆံရေးအနှစ်90ပြည့်အထိအမှန်နဲ့တရုတ်သမ္မတရှီကျင်းပင်ဟာမြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာခဲ့တာပါ။မြန်မာနိုင်ငံကိုအနှစ်90နီးပါးအတွင်းပထမဆုံးရောက်လာတဲ့တရုတ်သမ္မတကိုသမ္မတဦးဝင်းမြင့်ကသမ္မတအင်ဒိုမှာကွန်ပျူတာဖွဲ့နဲ့အကျိုးဆိုတွေ့ဆုံပါတယ်။တရုတ်သမ္မတရဲ့ခရီးစဉ်ဟာတိတ်ကိုအရေးကြီးပြီးသမိုင်းဝင်တဲ့ခရီးစဉ်ဖြစ်တယ်လို့သမ္မတဦးဝင်းမြင့်ကသတင်းတော်တွေကိုပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာသမ္မတဦးဝင်းမြင့်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့လည်းဒီကနေ့တီးခြားတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။နောက်ပတ်စနေနေ့မှာတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ဟိုင်နဲ့တရုတ်သမ္မတရှီတို့တွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံစစ်ရေးလုံခြုံရေးကိစ္စတွေကိုဆွေးနွေးကြမယ်လို့တမတော်တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ အခုညပိုင်းသမ္မတအင်ဒိုမှာပြုလုပ်တဲ့နိုင်ငံတော်ညစာစားပွဲအခမ်းအနားမှာတော့တရုတ်တရုံရဲ့ဖိတ်ကြားချက်နဲ့တိုင်းရင်းသားခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်။တရုတ်သမ္မတရဲ့ခီးစဉ်အတွင်းခေတ်သစ်ပိုလန်မှကြီးဆိုင်ရာစီမံကိန်းအတွက်တရုတ်နဲ့မြန်မာကြားကုန်သွယ်ရေးစီးပွားရေးသဘောတူစာချုပ်တွေလက်မှတ်ထိုးဖို့စီစဉ်ထားပါတယ်။
တရုတ်မြန်မာရှင်ချင်းမှုနဲ့ခီးသွားလာရဲ့အစီအစဉ်ကိုမိတ်ဆက်ပွဲအပါအဝင်အထက်အမှတ်အခမ်းအနားတွေကိုလည်းတရုတ်သမ္မတရှီကျင်းပင်သူ့ရဲ့ခီးစဉ်တွင်တက်ရောက်ဖို့ရှိပါတယ်ရှင်။ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ရှီတောင်အာရှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်တောင်တရုတ်ပင်လယ်ရေးကိစ္စနဲ့မြန်မာနိုင်ငံကအရင်းကြားရေးကိစ္စတွေကိုအဓိကထားဆွေးနွေးကြပါတယ်။အ မနက်ခင်ကဘီဘီဆိုင်ရာဘူပေါင်းဆောင်ရေးဝန်ကြီးဦးကျော်တင်တက်ရောက်ခဲ့ပါတယ်ဒီစည်းဝေးအတွက်မှာရွေးကြားရေးပေါ်မှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုဥပဒေအရအရေးယူဖို့နဲ့ပင်လယ်ရေးနိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံစွာနဲ့အမြန်ဆုံးပြန်နိုင်အောင်ဆောင်ရွက်တဲ့နဲ့ဆိုပြီးတော့မလေးရှားနိုင်ငံသားဝန်ကြီး ရေကိစ္စနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံးICJမှလူမျိုးတုံးတက်ချက်မှုနဲ့တရားစွဲထားတာကိုနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တော်ဆက်စုကြီးဦးဆောင်မြန်မာနိုင်ငံအတွက်ခုခံခြေပကဲတာကိုဝန်ကြီးဦးကျော်တင်ကဒီစီဝေးအတွင်းရှင်းပြခဲ့တယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့ပါတယ်။တောင်တိယုတ်ပင်ရေကိစ္စနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေနဲ ဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီန
ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညာလိုင်းဒိုမီတာ25 kHz 1183တုံညာလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်သောက်ချနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီဆိုရေလွှမ်းတဲ့ပါရှန်ချာကျွန်းပေါ်ရိုဟင်ဂျာဒုက္ခသည်တသိန်းနေဖို့အဆင်သင့်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်ရှောင်းရှိသူတွေကပြောလိုက်ပါတယ်ဘင်္ဂလားပင်လယ်အော်ရဲကကျွန်းပေါ်မှာတာတမန်တွေလူနေအိမ်တွေဆေးရုံတွေနဲ့ဗလီတွေတိဆောက်ပြီးသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်ပါရှန်ချာကျွန်းပေါ်မှာလူနေဖို့အလုံးအသင့်ဖြစ်နေတဲ့အကြောင်းဒုက္ခသည်ကူညီရေးနဲ့နေရပ်ပြန်ပို့ရေးဆိုင်ရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးမာဘတ်အလမ်တကူနာက AP သတင်းဌာနကိုပြောပါတယ်ဒုက္ခသည်တွေကိုအဲ့ဒီကျွန်းပေါ်ဘယ်တော့ပြောင်းမှလဲဆိုတာကိုတော့ဘင်္ဂလားဒေ့ရှ်ကမကြေညာသေးပါဘူးကောက်ဆစ်ဘဇားကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဒုက္ခသည်အများအပြားပြစ်သိမ့်နေနေကြရတဲ့အတွက်တချို့ကိုပါဆန်ချာကျွန်းပေါ်ပို့ဖို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေလိုလားနေတာပါဒါပေမဲ့အဲ့ဒီကျွန်းမှာမကြာခဏကြီးလွှမ်းတဲ့အတွက်ဒုက္ခသည်တွေကိုနေရာရွှေ့ပြောင်းချထားမဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရစတဲ့အဆိုပြုခဲ့တဲ့ကကုလသမဂ္ဂနဲ့နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေကကန့်ကွက်ပြီးတော့ဒုက္ခသည်တွေကိုအတင်းအကျပ်မပို့ဖို့ပြောနေပါတယ်ဒုက္ခသည်တွေကိုယ်တိုင်လည်းအဲ့ဒီကျွန်းပေါ်မသွားကျင်ကြပါဘူးဒီရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့နိုင်ဖို့ဆောင်ရွက်မှုတွေကြမ်းကြာနေတာကမြန်မာဘက်ကကြောင်းလို့ဘင်္ဂလားဒေ့ရှ်အစိုးရကဆွဆွဲပြောနေတာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုပြန်လည်ခံဖို့အသင့်ပြင်ထားတယ်လို့ပြောကြားထားပါတယ
်အီရန်နိုင်ငံရဲ့ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီဟာမြို့တော်တီရန်မှာတောက်ချာနေဝတ်ပြုဆူတောင်းပွဲကိုဒီနေ့မှာကျင်းပပြုလုပ်ခဲ့ပါတယ်အီရန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်ဆူလေမာနီတေဆုံးလာတဲ့ယူကရိန်းခီးသည်တင်လင်းကိုအီရန်ဘက်ကမှားပြီးပစ်ချလိုက်တာကြောင့်အီရန်နိုင်ငံပေါ်မှာဒေါသကြီးထွက်နေချိန်မှာပဲအီရန်ဘာသာရေးခေါင်းဆောင်ကြီးကအခုလိုတောက်ချဝတ်ပြုဆူတောင်းပွဲကိုကျင်းပခဲ့တာဖြစ်ပါတယ်ဒါဟာ2012နောက်ပိုင်းခါမေနီအနေနဲ့အီရန်မြို့မှာတောက်ချဝတ်ပြုဆူတောင်းပွဲကိုပထမဆုံးအကြိမ်လုပ်တာဖြစ်ပါတယ်အမေရိကန်ကအီရန်ရဲ့ဒီကတ်စတဖွဲ့စစ်ဗိုလ်ချုပ်ဆူလေမာနီကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်တပ်ဖြတ်ခဲ့တဲ့လုပ်ရဟာအမေရိကန်ရဲ့အကြမ်းဖက်တဲ့သဘာဝကိုပြတာလိုက်တာဖြစ်ပြီးတော့အီရန်နိုင်ငံမှာရှိတဲ့အမေရိကန်စစ်ခြေစိုက်စခန်းတွေကိုအီရန်နိုင်ငံကဒုံးကျည်တွေနဲ့တိုက်ခိုက်လိုက်တာဟာလေဖျားသခင်ရဲ့စွမ်းအားနဲ့တိုက်ခိုက်လိုက်တာဖြစ်တယ်လို့ခါမေနီကပြောပါတယ်အီရန်နျူကလီးယားစီမံကိန်းနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတိုက်ခိုက်မှုတွေလှုပ်လာမယ်ဆိုရင်တော့အမေရိကန်အနေနဲ့စေသားလောက်ပို့ပြီးတော့ထိနာမှာဖြစ်တယ်လို့လည်းသတိပေးပါတယ်ဒီရန်မျိုးလေကောင်မှာဒီနေ့လှုပ်ခဲ့တဲ့ဒီဝတ်ပြုဆူတောင်းပွဲကိုတော့လူတွေထောင်ထဲချီတက်ရောက်ခဲ့ပြီးတော့အမေရိကန်ကြာဆုံးပါသည်ဆိုတဲ့ကြွကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ခင်ဗျာ
ထောင်နှမြောက်ကိုရီးယားကြားတအူးချင်းအလဲပတ်ခီးတွေပြန်မဆခင်မှာအမေရိကန်နဲ့ဆွေးနွေးဖို့အမေရိကန်ရဲ့ပြောကြားချက်ကိုတောင်ကိုရီးယားဘက်ကပယ်ချလိုက်ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်လို့နားလည်မှုလွဲမှားတာမျိုးဖြစ်မဲ့အရေးကရှောင်နိုင်မှုအတွက်ခီးတွေမှာပြန်မဆခင်အမေရိကန်နဲ့တာမင်ဆွေးနွေးတဲ့နယ်လို့တောင်ကိုရီးယားဆိုင်ရာအမေရိကန်တာမကြီး ကိုရီးယားနိုင်ငံသားပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုတောင်ကိုရီးယားကသာဆုံးဖြတ်မှာဖြစ်တယ်လို့
တာဝန်ရှိသူကပြောပါတယ်တောင်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးကတော့တာအမတ်ကြီးဟဲရီစ်ရဲ့ပြောကြားချက်ကိုတုံ့ပြန်ဖို့ညှင်းဆန်ပေမဲ့မြောက်ကိုရီးယားနဲ့ပတ်သက်တဲ့မူဝါဒဟာတောင်ကိုရီးယားနဲ့သာဆိုင်တယ်လို့ပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံကလောင်နေတဲ့တောင်မီးတွေအတွင်းမှာကိုအားလောဝဝထောင်ပေါင်းများစွာတည်ဆုံးခဲ့ပြီးတဲ့နောက်တစ်ပတ်ကြာမှာပဲမိုးရွာသွန်းပြ ဒီနေ့ကျွန်တော်တို့ရဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်ဆွဲချက်တင်ထားတဲ့အမှုကိုထက်လွတ်တော်မှာဆက်ဆံမှုဆိုတာလည်းရှင်းနေပေါင်းများစွာကတိကျတယ်လေတွေကိုပြေးလို့ရကိုရှေ့ပြောင်းပေးခဲ့ရတာပါ။ဩစတြေးလျနိုင်ငံမှာအခုရပိုင်းတွင်မိုးရွာသွန်းခဲ့တာကြောင့်တော်မီလောင်နေတာကိုငြိမ့်သက်နေတဲ့မိသက်သမားတွေအတွက်တော့အထောက်အကူဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းတချို့နေရာဒါစင်ပေါင်းများစွာ
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတောက်ကြညာရဲ့ထိတ်တန့်သတင်းဖြစ်တဲ့ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရဲ့ခီးစဉ်အကြောင်းသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးမှာဖြစ်ပါတယ် တရုတ်နိုင်ငံရဲ့သမ္မတရှီကျင်းဖင်ဟာဒီကနေ့မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာတနိုင်ငံဆက်ဆက်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဖွံ့ဖြိုးရေးအတွက်ကောင်းမွန်တိုးတက်လိမ့်မယ်လို့တက်မတော်ဘက်ကပြောပါတယ်။မနေ့ဖြန်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုရှိပြီးနှစ်နိုင်ငံစီးရေးလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့
ตรงเนี่ยมาแม่งฮะชินเดบอมยาวาเกิดชีเดนั่นนี่สิเดียวยกตั้มเราเนี่ยมาตั้มเราเนี่ยสัตว์สัตว์มุสลิมเนี่ยชินเดบอมยาวาเกิดชีเดทางวัดก็จะเชิญเราไปมาเราโอโม่ปีดาบีตุเดทเชียร์ละครับเออมาดีว่าในเกิดสัตว์ยี่ห้อนี้ชินเดบอมเนี่ยสิ่งที่ยี่ห้อที่เราเรียกว่าเอาเงินเดือนนั่นนะเดี๋ยวแต่จำเราต้องรู้ในเรื่องที่ที่เรียนบอมฮะ
ยามานั้นเนี่ยยังยังอันหาหลาเลยคือยูดูได้หลาหลังได้เหมือนเราเนี่ยเลยมาแต่ก็ได้มุ่งหน้าไปมายามานั้นงานกูยังสิหลาเลยที่อยู่ตำราชี้จริงพี่ฮะตำราอุ้ยมีเนี่ยนั่งรอตามมีการปกุตองซันสู้จิตเนี่ยตัวสูบีมันเป็นยามารอกากุยอุ้ยจงเนี่ยตัวสูบมาพี่บีอ่ะคุณรู้ที่อยู่ยามานั้นงานกางซังตัวเนี่ยตัวสูบมุกันเลยยามานั้นงานเนี่ยยิ่งใช้ยืดตัวอ่ะทั้งกูพี่เลยไม่รู้เหมือนเลยจังเลยผมไม่เจอสมินทงอ่ะเกี่ยวบาร์เลย
เดี
ဒီကနေ့ကျွန်တော်တို့ပြောဆိုပေးခဲ့တယ်ဒါကြောင့်မို့တရုတ်ရဲ့သမ္မတတရားဝန်ထမ်းဘုရားလည်းလာရောက်လက်ပါဆင်အခုကတည်းကနေနေခွင့်ပြုတို့တွေလုပ်ငန်းတွေမှာအကောင်းဘက်ကနေပေါ့ဗျာတရားမှုပုံမှန်များပြောင်းလာနိုင်လို့ပဲကျွန်တော်ပြောနေပါတယ်တရုတ်သမ္မတနေနဲ့မနက်ဖြန်မှာတမတော်ကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမေအောင်လည်းတွေ့ဆုံရမှာနိုင်ငံစီးရေးလုံခြုံရေးကိစ္စရပ်တွေဆွေးနွေး ตัวตำรวจเนี่ยมีมาในงานคดีเสียมาตายมีตัวหนึ่งงานจ่ายเงินยี่ธนาคารอาชีพยาทุกุสเลยมิสเตอร์ซงก็เชิญกันเลยมีมาตัวหนึ่งสายชีพว่าพ่อยูดบลูเอสเอไม่ลาพ่อเอ็นดีเอกระเจี๊ยบพ่อเกียร์เอยี่ขายพ่อเอซาร์เดตันอินทัลเลนกันพ่อเดนตัวส่งเข้ามาเลยตัวทุกุสเลยพ่อเนี่ยตันอินทัลเลนกันพ่อรู้ตัวส่งมุบออกมาปูมุจิโอสมินทงกับคุลุมีมาเลย
มีการส่งก็ใช่เลยแหละดูอีกประเด็นหนึ่งก็คือว่ามันจะขนาดที่ส่งมีอะไรบ้างเนี่ยที่ส่งก็ใช่บ้างเนี่ยมีอะไรลงงานเดือนที่ส่งก็ใช่บ้างเนี่ยดูมีอะไรลงงานเดือนเดือนที่ส่งก็ใช่บ้างเนี่ยดูมีอะไรลงงานเดือนเดือนที่ส่งก็ใช่บ้างเนี่ยดูมีอะไรลงงานเดือนเดือนที่ส่งก็ใช่บ้างเนี่ยดูมีอะไรลงงานเดือนเดือนที่ส่งก็ใช่บ้างเนี่ยดูมีอะไรลงงานเดือนเดือนที่ส่งก็ใช่บ้างเนี่ยดูมีอะไรลงงานเดือนเดือนที่ส่งก็ใช่บ้างเนี่
ยามาดีอุปนิสัยชีวิตตั้งแต่เล่นกันในพวกกับว่าตาพวกยูบูเอสเอไม่ละพวกเอ็มดีเอเอเกี่ยงเอกเชิญลุลายพวกเอเอเยขันเล่นกันพวกตัวกันนี้เที่ยวตำราเย่ยามาเนี่ยงานคีสิงกูจูซูจังจีนยาเช่ดีดีทุกอย่างท้าวเลยเที่ยวตำราชีจิ้งพิงฮะนั่งกันรอตั้งเป็นการตัวองซันสุจีตำราอุ้ยมีเนี่ยกากวยยูซีจูรูบีนี่บิดออกมานั่งกันยี่ป่าตีนเสกกับกองสองตัวเนี่ยเลยตัวส่งสุนิพุชีบาร์เลยครับเนี่ย
ถ้าการเราเที่ยวตำราเอกีเซนตำราเอกตบอราในกูเองเปรียบเปรียบกันรับเชื่อไปเลยสิแล้วนักการนี้ประกาศยืนยันยืนยันจะได้จ้างกูเลยสับปีติดใจมาเลยถ้าเกิดเนี่ยมาในงานกูยาวสิลาเลยเที่ยวตำราชีจิ้งพิเอกีเซนเนี่ยปัตตาบีโร่เที่ยวมีมาในจะมาเชื่อใจแต่ยังนั่นการพูดดีกว่าที่คีเซนกูจะรู้กันจ้าวเลยตัวเอกีเซนจะมาไม่เปลี่ยนในเดือนยามาในงานยังกิจการกูแทนด้วยส่วนหนึ่งไม่รู้เลยยืนยันท่าจ้าวเลยเปลี่ยนส่งกูรอกูมั่วจ้ากับเปรียบเปรียบว่
ဝ NDAA မိုင်းလာ KIA ကချင် TNLA တအံပလောင် AA ရခိုင်စတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကကျိုးစိုးချောင်းကိုခီးမစတင်မီအချိန်မှာထုတ်ပြန်ခဲ့ကြတာပါတချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ဒေသကငင်းကြဲရေးကိစ္စတွေနဲ့ပတ်သက်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်နားလည်မှုရှိရှိဆောင်ရွက်ပေးနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ် KIA ကချင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ငင်းကြဲရေးရရှိသူရန်အဖွဲ့အကူပြင့်လိမ့်မယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ပြည်နယ်ကတပတ်ရင်သာရှိနိုင်မှာလည်းဖြစ်ပါတယ်ဒီပါရေးနိုင်ငံရဲ့ရှိရအားလုံးကျေလို့ပမာပြီးတဲ့မှာပေါ့နော်ကိုမြထောက်ပတ်နေတဲ့ပူပေါင်းနေတဲ့နိုင်ငံတွေဖြစ်ပါတယ်ဆိုတော့အဲ့ဒီပူပေါင်းနေတဲ့လုပ်ငန်းကြီးဒီမှာကိန်းဒီအလုံးကအောင်မြင်တယ်ဆိုလို့ရှိရင်ကျေလို့ဒီလိုပြတာပြတဲ့လဲသူအောင်မြင်လို့ရရှိနိုင်တယ်လို့ကျွန်တော်ကမျှော်လင့်တာဖြစ်ပါတယ်ကျေလို့တိုင်းသားတွေကဒလာမျိုးလုပ်နေတာအဲ့တော့ကျွန်တော်တို့ရဲ့လူလားချက်ဒီတောင့်တချက်ဒီကျေလို့ရပ်ပြရထိုက်တဲ့ခွေရည်ဒီနိုင်ငံရဲ့ခွေရည်တွေပေါ့နော်အဲ့ဒါကိုလည်းဖြည်းဖြည်းပုံကိစ္စပေးဖို့ပေါ့နော်နားလည်ပေးဖို့တော့ကျွန်တော်တို့ဗဲမျိုးတင်တာဖြစ်ပါတယ
်တရုတ်သမရရဲ့ခီးစင်မှာမြေဆုံစီမံကိန်းကိုအပီးပိုင်ဖြတ်သိမ်းဖို့အတွက်လည်းကချင်ရက်ဖက်အဖွဲ့အစည်း50ကျော်ကတောင်းဆိုထားတာပါဒီတောင်းဆိုချက်အပေါ်မှာတော့ KIO အနေနဲ့မှတ်ချက်ပေးစရာကြီးကြောင်းပြောပါတယ်သူတို့ရဲ့ထုတ်ပြန်ကြေညာချက်မှာတော့ပြည်သူတွေနဲ့အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်မှာမတူကွဲပြားတဲ့အမြင်တွေပါရှိမှဖြစ်ကြောင်းဒါကိုကျေးဥနိုင်ငံသမ္မတကြီးအနေနဲ့ပြည်သူတွေရဲ့ခံစားချက်ကိုနားလည်ပေးပြီးစေနာထားကူညီဖို့ကိုလည်းမြစ်တရက်ခံထားပါတယ်အစိုးရကြံရော်နဲ့လက်နက်ကင်ပြိပခတွေဖြစ်ပွားနေတဲ့ TNLA တန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ချုပ်ကလည်းသူတို့အဖွဲ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်နိုင်ငံသမ္မတကြီးလူ့ခွင့်ရေးကြီးဖြစ်မှာတဲ့လာလာရလည်းပတ်တာတိကျဖြစ်တာပေါ့နော်။ဒါအဲ့နောက်ဆက်တွဲမှာတော့အတူတူဖြစ်ဒီနီမနာမှာဒီနီနီနီတော့မဟုတ်ဘူးနော်ဒီရောပူလာမနီအစီမံကိန်းဒီဒါခါရဲဆော်ဝဲသွားမလို့အဲ့လိုမျိုးတော့ထင်တာ။ဒီအတိကတော့ဒီစွဲရီးလောက်ပါမလို့လည်းကျွန်တော်မျိုးလေးတဲ့အဲ့လိုမျိုးပတ်ဆက်တဲ့မှာပဲဒီလုံစီမှာဖြစ်နေတဲ့ဒီဖြစ်ချင်းရင်းဖို့အမီမာပဲကိုတာ။ဒါသူကညီနိုင်ပြီးနိုင်မယ်လို့တော့အဲ့လိုမျိုးတော့အမြင်လို့ရတယ်
TNLA ကတရုတ်နိုင်ငံရဲ့စီးပွားရေးစီမံကိန်းတွေအောင်မြင်ဖို့အတွက်ပြည်တွင်းစစ်ရပ်တန့်ဖို့လိုအပ်ကြောင်းနဲ့ငင်းကြဲရေးရရှိဖို့အတွက်ဒီခီးစင်မှာမြန်မာအစိုးရကိုလက်တွေ့ကျကျတိုက်တွန်းနိုင်မယ်လို့လည်းမျှော်မှန်းထားပါတယ်ကျုပ်မြန်မာနယ်စပ်ဒေသကအင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ဝါအဖွဲ့ကလည်းဒီခီးစင်မှာကျုပ်မြန်မာခေါင်းဆောင်တွေဟာမြန်မာပြည်မြောက်ပိုင်းကငြိမ်းချမ်းရေးပြဿနာကိုလက်တွေ့အခြေအနေနဲ့ကိုက်ညီတဲ့နီလန်းတွေရှားဖွေတွေ့မယ်လို့မျှော်လင့်ကြောင်းနဲ့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလည်းပြုလုပ်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်အေအေခေါ်ရခိုင်ဖွဲ့ကလည်းကျေးဥသမရရဲ့ခီးစင်နဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ရမှာရခိုင်ဒေသရဲ့ပထဝီနိုင်ငံရေးနဲ့ကိုက်ညီတဲ့ရခိုင်ပြည်သူတွေကိုအမှန်တကယ်အကျိုးရှိစေတဲ့မူဝါဒတွေချမှတ်နိုင်ပါစေကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်သည့်အထိကူညီနိုင်ပါစေကြောင်းဖော်ပြထားပါတယ်ကျုပ်သမရလာရောက်ချိန်မှာပဲသူတို့ဖမ်းဆီးထားတဲ့တမတော်သား2ဦးကိုလူသားချင်းစာနာမှုအရအမြန်ဆုံးပြန်လွှတ်ပေးမှဖြစ်ကြောင်းနဲ့ဖမ်းဆီးခံနေရတဲ့ရခိုင်ပြည်သူတွေနဲ့အေအေတပ်ဖွဲ့ဝင်တွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့အစိုးရလက်နက်ကိုင်အဖွဲ့ဝင်တွေကိုလည်းလွှတ်ပေးမှဖြစ်ကြောင်းကန့်လန့်ထားပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းက NDAA ခေါ်မိုင်းလာအဖွဲ့ကလည်းကျုပ်သမရခီးစဉ်ကိုကြိုဆိုခဲ့တယ်လို့အမျိုးသားပြည်လဲတင့်ပြည်ရင်နဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာတက်တက်ကြွကြွပါဝင်ပြီးနိုင်ငံနယ်စပ်ဒေသကပြည်သူတွေပုံမတရားဝါပြောစီဖို့ကြိုးစားသွားမှဖြစ်ကြောင်းထုတ်ပြန်ခဲ့ပါတယ်
။ဒါကတော့တရုတ်သမ္မတရဲ့ခီးစဉ်ထဲမှာလက်နက်ကိုင်တွေရဲ့ညီညာရေးမျှော်လင့်ချက်တွေဖြစ်ပါတယ်။ ဒီနိုင်ငံရေးပါတီတွေဘက်ကအမြင်သုံးသက်ချက်တွေကိုလည်းတစ်ဆင့်ထည့်ပြကြမှာတယ်တရုတ်သမ္မတရှီဂျင်းပင်ရဲ့မြန်မာနိုင်ငံနှစ်ရက်တာခီးစဉ်တွေမှာတော့ဖြည့်ရင်းနိုင်ငံရေးပါတီတချို့ကိုသမ္မတနဲ့တွေ့ဆုံမှုအတွက်တရုတ်တရုံကနေတစ်ဆင့်ဖိတ်ကြားပြီးတော့ပါတီစုစုပေါင်း20လောက်တက်ရောက်ဖို့ရှိပါတယ်ဖိတ်ကြားခံရတဲ့ပါတီအများစုကတော့တရုတ်သမ္မတလာတဲ့ခီးစဉ်ကိုကြိုးစားကြပေမဲ
မြန်မာနိုင်ငံကရင်ဆိုင်နေရတဲ့အချိန်ပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးစစ်တင်းမာနေတဲ့အချိန်တမဒရှီချင်းပင်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအပေါ်တရုတ်ရဲ့သဘောထားကိုပြလိုက်တာဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ်
အမေရိကန်တရုတ်ကုန်သွယ်ရေးမှလည်းဖြစ်နေတဲ့အချိန်မျိုးမှာဒါပြတာကအစီအစဉ်အပေါင်းအလုံးပေါ့ပူပြီးဝါးပြီးဆက်တဲ့အပေါင်းပေါ့ဒါတွေကသာရက်ပြတာကငင်းငင်းကငင်းငင်းကြီးမှမြန်မာနိုင်ငံပေါ်မှာတရုတ်ပြည်ရဲ့ပေါ့ဗျာတတိယရှိတယ်ဆိုတော့ဗျနမိတ်ကြဲပုံကိုဒါကောင်းတယ်လို့ပဲပြောရမှာပါ
မြန်မာတရုတ်နှစ်နိုင်ငံကြားချုပ်ဆိုထားတဲ့စီမံကိန်းတချို့ဟာဒေသခံတွေကန့်ကွက်တာကြောင့်ရဆိုင်ထားတဲ့အချိန်မှာပဲလာရောက်တဲ့အတွက်တရုတ်သမ္မတရဲ့အခုခီးစဉ်အတွင်းအငင်းပွားပွဲစီမံကိန်းတချို့အတွက်နားလည်မှုစာချုပ် MOU ရေးထိုးဖို့ရှိနေရပါဒီစီမံကိန်းတွေထဲကမြန်မာသဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိတဲ့စီမံကိန်းဆိုရင်တော့ပြည်သူတွေအနေနဲ့လက်ခံလာနိုင်မှာဖြစ်ကြောင်းဦးခင်မောင်ဆွေကပြောပါတယ်
ဝင်ထုတ်နိုင်တယ်ပဲအတန်တက်တယ်ပေါ့ဗျာအိချဖြစ်နိုင်တဲ့ပရောဒါတွေရပြီးမှစီမံကိန်းတွေဆက်လုပ်နိုင်တဲ့အားမျိုးဒီသွားတယ်မယ်ဆိုရင်တော့ဒီအကျိုးစီးပွားဟိုဆက်လုပ်ရအကြောင်းမရှိဘူးယူဆပါတယ်လည်းဒီစီးပွားရေးဖြစ်အောင်အဲ့ဒီနိုင်ငံရေးဖြစ်အောင်ရင်းရင်းပေါ်အားလုံးကိုသာသာအဲ့အဖြစ်တော့အပြည့်သမားကိုစီးပွားဆွေးနွေးမှုလိုအပ်တယ်ဆိုမှအဲ့ဒီတော့အိချသမားများအားစီစဉ်မှုအကျိုးရှိပါတယ်
တရုတ်သမ္မတခီးစဉ်ကနေကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်နေတဲ့ကချင်ပါတီတွေကလည်းနှစ်နိုင်ငံအစိုးရချင်းပူးတွဲလှုပ်ဆောင်မှုမှာပြည်သူတွေရဲ့သဘောထားကိုရယူစေခြင်းကြတာပါ
လုတ်တာကင်နာတော့ဒါတို့တက်ဖို့လုတ်တာကင်နာဖြစ်ပါတယ်ဒါပေမဲ့တကယ်ထိခိုက်နစ်နာတာတော့ဒေသခံတွေဖြစ်တဲ့အတွက်ဒီထိခိုက်နစ်နာမှုတွေအနာဂတ်မှာအကောင်ဆုံးဘယ်လိုဖြစ်စင်ပလဲသူတို့အောင်မြင်ဖို့ဆိုတာဒေသခံတွေမှာပါရမီမရပါဘူးဒါကြောင့်မို့ဒေသခံတွေရဲ့သဘောထားအမြင်တွေကိုအလေးထားသင့်တယ်ညှိနှိုင်းသင့်တယ်လို့ကျွန်တော်မြင်ပါတယ
်ကချင်ပြည်နယ်ပြည်သူပါတီ KSPP ပြောရေးဆိုခွင့်ရှိသူဒေါက်တာဘူကပြောသွားတာပါတရုတ်အိမ်မှာဒစိတ်တစ်ပိုင်းဖြစ်တဲ့ရဝန်းနဲ့ပိုလမစီမံကိန်း BRI မှာအိန္ဒိယသမုဒ္ဒရာဘက်ထွက်တဲ့အတူဆုံးထွက်ပေါက်ကိုပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံကအချက်အချာကြာနေပါတယ်။ဒီအထဲမှာတရုတ်နိုင်ငံရဲ့စီမံကိန်းတွေအများအများရှိနေတဲ့ရခိုင်ပြည်နယ်ဟာစီးပွားရေးနဲ့ပထဝီနိုင်ငံရေးနှမျိုးစလုံးမှာအရေးပါနေရပါ။ဒီလိုအရေးပါရေးဒေသမှာနေထိုင်တဲ့သူတွေကိုအလေးထားဖို့လိုရလို့ရခိုင်ပါတီဖြစ်တဲ့ AMB ပါတီအထွေထွေအတွင်းရင်းမှုခိုင်ပြည်ဆိုကပြောပါတယ်။
အကျဉ်းလုံးကိုတရုတ်ဆိုအပ်ကလောင်းကွန်ပလက်စ်ပါတီပေါ်လောင်းတုံးဟောင်းအိမ်မှာရည်ညွှန်းနိုင်တဲ့အစီအစီပြန်ကိုပြင်လို့အမျိုးတွေကအကျဉ်းလုံးစီပါတို့ကပြည့်စုံဆွေးနွေးတာတော့မရှိဘူး။ဒီတည်ဆုံးဆိုအပ်ဆိုအပ်ကိုလေးနဲ့အဆန်တေတာမျိုးနဲ့မဟုတ်ပေတဲ့ဒေသမှာရှိတဲ့တကယ့်ကိုဟိုကောင်းဆောင်ပိုင်းတွေပါတီပိုင်းတွေနဲ့ဆွေးနွေးဖို့လိုတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီ CCP တို့ကြားပါတီချင်းကောင်းမွန်တဲ့ဆက်ဆံရေးရှိနေသလိုတခြားတိုင်းသားပါတီတွေနဲ့ပါဆက်ဆံရေးကောင်းအောင်တရုတ်အစိုးရကကြိုးစားနေပေမဲ့အထူးသဖြင့်ရခိုင်အင်အားကြီးပါတီဖြစ်တဲ့ရခိုင်အမျိုးသားပါတီ AMP ပါတီကတော့သူတို့နဲ့နီးကပ်တဲ့ဆက်ဆံရေးမရှိဘူးလို့ပြောပါတယ်တရုတ်သမ္မတရှီဂျင်းပင်ဟာဒီနေ့ဇန်နဝါရီ18ရက်နေ့လယ်တနာရီမှာနေပြည်တော်ကိုရောက်ပြီးညနေပိုင်းမှာနိုင်ငံတော်သမ္မတဥဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံသွားဖို့ရှိပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းနိုင်နဲ့မနက်ဖြန်မှာတွေ့ဆုံဖို့ရှိပြီးနိုင်ငံရေးပါတီတွေနဲ့ကတော့ညသာစာပွဲမှာတွေ့ဆုံသွားဖို့ရှိကြောင်းနိုင်ငံရေးပါတီတချို့ကပြောပါတယ်
။ကျွန်တော်တို့သဘောကျတယ်ဗျ။ပါတီတွေမကဘူး။ချာဟိုအေးပါတဲ့ဟို NGO တွေအားလည်းပါပိတ်ဖို့ကောင်းတယ်လေ။တော့အဲ့လိုအားလုံးအော်ဒီအင်းကြီးတရားပိတ်နိုင်လို့ပိုကောင်းတာပေါ့ဗျာ။ဒါမှလည်းဟိုကြင်ပြနေတာပြောနေတာကျွန်တော်လုံးလို့ရတာပေါ့နော်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟုကော်မတီပြောခွင့်ရမုံရွာဦးအောင်ရှင်ပြောသွားတာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်းပင်နဲ့အတူတရုတ်ကွန်မြူနစ်ပါတီဗဟုကော်မတီနိုင်ငံရေးဘီရိုအဖွဲ့ဝင်ဗဟုအတွင်းရေးမှူးဌာနအတွင်းရေးမှူးတင်ကျဲရှန်တရုတ်ကွန်မြူနစ်ပါတီဗဟုကော်မတီနိုင်ငံရေးဘီရိုအဖွဲ့ဝင်ပြည်ပရေးရာကော်မရှင်ရုံးအရာရှိရန်ကျဲရှိတရုတ်နိုင်ငံကောင်စီဝင်နိုင်ငံသားရေးဝန်ကြီးဌာနဝန်ကြီးဝမ်ယီနိုင်ငံရေးဆွေးနွေးညှိနှိုင်းမှုညီလာခံအမျိုးသားကော်မတီဒူဥက္ကဋ္ဌဟယ်လီဖုန်းတို့လည်းလိုက်ပါလာရလို့စင်ဝါသတင်းဌာနကထုတ်ပြန်ထားပါတယ်
ကိုယ်စားထက်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲတရုတ်သမ္မတရဲ့ခီးစဉ်တွင်မှာလက်မှတ်ရေးထိုးဖို့ရှိတဲ့စီမံကိန်းတွေအကြောင်းစုစည်းတင်ပြချက်တင်ဆက်ပေးကြပါတယ်တရုတ်မြန်မာဆက်ဆံရေးအနှစ်9ပြည့်တဲ့အထိမ်းအမှတ်ဖြစ်တဲ့တရုတ်သမ္မတရှီဂျင်ပင်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပါတယ်မြန်မာနိုင်ငံပေါ်မှာလူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေနဲ့နိုင်ငံတက ာရေးထိုးမယ်လို့မျှော်လင့်ထားကြပါတယ်။ဦးသိန်းထိုင်ဦးကစူးစီးတင်ပြထားပါတယ
်။ချောက်ဖြူစီဝါရေးဇုံ၊ရုပ်ပြမာနယ်ဆက်စီဝါရေးပူပေါင်းဆောင်ရွက်မှုဇုံနဲ့ရန်ကုန်မြို့သစ်စီမံကိန်းတွေကိုနိုင်ငံရဲ့အကျိုးတူပူးပေါင်းဆောင်ရွက်မဲ့အဓိကစီမံကိန်းတွေအဖြစ်မြန်မာနိုင်ငံခီးစင်မတိုင်းခင်တရုတ်သမ္မတရှီကျင်းဖြင့်ကြိုတင်ပေးပို့တဲ့အမှာစကားမှာဖော်ပြထားပါတယ်။ဒီခီးစင်တွေမှာကြောက်ဖြူရင်းနဲ့စိတ်ကန်းနဲ့စီးပွားရေးဆောင်အတွက်ဒေါ်လာ 1.3 ဘီလီယံဘိုးတရုတ်ဘက်ကယင်းနှိမ့်ညံ့မဲ့သဘောတူညီချက်အစ်စ်တွေလက်မှတ်ရေးထိုးမယ်လို့မျှော်လင့်တဲ့အကြောင်းမြန်မာကုသံရောင်းဝယ်ရေးဒုတိယဝန်ကြီးဦးအောင်သူရဲ့ပြောကြားချက်ကိုကိုးကားပြီးအယ်ဂျာဇီးယားသတင်းမှလည်းဖော်ပြပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ဘိုးလမ်းမစီမံကိန်းဖြတ်သွားတဲ့လမ်းကြောင်းမှာရှိနေတဲ့မြန်မာနိုင်ငံနဲ့နောက်ထပ်စီမံကိန်းအစ်စ်တွေတရုတ်ဘက်ကတိုးချဲ့သွားမယ်ဆိုတာကိုနိုင်ငံအရာရှိတွေမျှော်လင့်ထားကြတာပါ။တရုတ်နိုင်ငံရဲ့စီးပွားရေးစနစ်ဟာနမူနာယူတိုက်တဲ့စနစ်တစ်ခုဖြစ်တဲ့ဆိုတာကိုမြန်မာပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်ကလည်း CCTV သတင်းဌာနကိုပြောဆိုပါတယ်။
ဒီတကယ်စီးပွားရေးရာအင်မတန်မှတိုင်းပြည်အတွက်ကိုအကျိုးပြုမဲ့ထိရောက်မဲ့စနစ်တစ်ကိုတွေ့ရှိပြီးတော့အဲ့ဒါကိုအကောင့်ထဲပေါ်ပြီးတော့ကနှစ်ပေါင်း40ကာလတခြားမှာတဟုန်လို့တိုးတက်တာကိုကျွန်တော်တို့မြင်ရတွေ့ရပါတယ်။အဲ့လူမျိုးတွေအနေနဲ့ဆိုရင်မိษွေများကြီးဝါချမ်းသာလို့ရှိရင်မုဒိတာပွားတယ်ဆိုတာရှိပါတယ်။သူနီးသူဝန်တာတယ်ဆိုတော့ခံစားမှုပါ။အောင်မြင်သွားတယ်လေတိုးတက်သွားတယ်လေဆိုတော့ကျွန်တော်တို့လေးလာစရာတွေအများကြီးရှိပါတယ်။
သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ကိုကလည်းတရုတ်နဲ့နိုင်ငံခြားပူးပေါင်းဆောင်ရွက်ခြင်းအပြင်တရုတ်နိုင်ငံဘက်ကအတွေ့အကြုံနဲ့သင်ခန်းစာတွေကိုအတူယူခွင့်ရမယ်လို့မျှော်လင့်တဲ့အကြောင်း CCTV သတင်းဌာနကပြောဆိုပါတယ်
။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ပေါ့လေပူးပေါင်းဆောင်ရွက်ခြင်းအပြင်ပေါ့တရုတ်ပြည်သူသမ္မတနိုင်ငံကနှစ်ပေါင်း80ကာလအတွင်းမှာရရှိခဲ့တဲ့ပေါ့ခုနပေါ့လေခုနဖွံ့ဖြိုးတိုးတက်မှုဆိုင်ရာအတွေ့အကြုံတွေသင်္ကန်းစားတွေလေမြန်မာနိုင်ငံနော်ရယူနိုင်တယ်ဆိုတာလေသဘောပေါက်ပါတယ
်ဒါပေမဲ့တရုတ်နိုင်ငံရဲ့ဩဇာလွန်မှုမှုနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအကြားရှင်းွေပမာဏများလာတဲ့အပေါ်အကျွေးပြီမှာဆိုရင်လည်းအကြောင်းစီးပွားရေးပညာရှင်တို့ရဲ့သတိပေးချက်တွေကတော့ရှိနေသေးဖြစ်ပါတယ်တရုတ်သမ္မတရဲ့ခီးစဉ်ဟာတခါကြီးနယ်အတွက်လုံခြုံရေးတပ်ဖွဲ့တွေရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားရင်ဆိုင်နေရတဲ့အချိန်အနောက်နိုင်ငံတွေရဲ့ဝေဖန်မှုတွေတိုးပြီးရင်ဆိုင်နေရတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်။ပြည်သူ့သမ္မတရှီကျင်းပင်ကတော့နိုင်ငံတကာစင်မြင့်မှာမြန်မာနိုင်ငံရည်တင်ရတတ်တဲ့ခွင့်ရင်းနဲ့ဂုဏ်သိက္ခာကိုကာကွယ်ဆောင်ရွက်မှုအပေါ်ပြည်သူ့နိုင်ငံအနေနဲ့ထောက်ခံအားပေးတဲ့အကြောင်းသူတင်အမှားစကားပါထားပါတယ်။နိုင်ငံတကာမှာတော့တရုတ်ရဲ့ယင်းနှိမ့်ညွန့်မှုကိစ္စတွေအပြင်မြန်မာနိုင်ငံနေဆက်တီတာတိုင်းသာလက်တကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်ဂျာပြည်ပခတွေမှာတရုတ်နိုင်ငံရဲ့ရည်တည်ချက်ကိုအာရုံစိုက်ပြီးတော့လေးလာရှင်းနေကြပါတယ်။မြန်မာအစိုးရနဲ့ဒိုင်းရင်သားလက်နက်ကိုင်ဖွဲ့ရဲ့ဂျာပရိပခရီမြန်မာနိုင်ငံရဲ့ဒီရင်းစစ်မှာတရုတ်အစိုးရဘက်ကအသွားတစ်ဖက်ရှိတဲ့ဓာတ်လိုမူဝါဒကိုရှင်းသုံးနေတယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ဖွဲ့ GK အောင် Pressler Club ကလည်း DOE နဲ့တွေ့ဆုံမိန့်ခွန်းမှာဝေဖန်ပြောဆိုထားပါတယ်။ဒိုင်းရင်သားလက်နက်ကိုင်ဖွဲ့ရဲ့ပရိပခကိုတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာထိရောက်အောင်လှုပ်ဆောင်ပေးမယ်လို့ဗျော်လင်းတဲ့အကြောင်းသုံးသပ်ပြောဆိုသွားတာပါ။တိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တချို့ကတော့ရုပ်သမ္မတရဲ့ခီးစဉ်ဟာမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့စီးပွားရေးနောက်ဒေသတွင်းလုံခြုံရေးကိစ္စတွေအတွက်အလားအလာကောင်းတဲ့ခီးစဉ်ဖြစ်မယ်လို့မျှော်လင့်တဲ့အကြောင်း VOE ကိုပြောဆိုပါရဲ။ဘလို့ပဲသုံးသက်ချက်တွေရှိနေပေမဲ့ရုပ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာနိုင်ငံပေါ်စီးပွားရေးနဲ့နိုင်ငံရေးအရာအနောက်နိုင်ငံတွေတဲ့တရုတ်နိုင်ငံရဲ့ဩဇာလွန်မှုမှုကိုအခိုင်အမာပြလိုက်တဲ့ခီးစဉ်ဖြစ်ဒေသတွင်းကဲခတ်တွေကသတ်မှတ်ပြောဆိုနေကြောင်းပါခင်ဗျာ။
ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မနေ့ဖြန်စနေညတဲ့လေလာအစီအစဉ်မှာလည်းတရုတ်သမ္မတရဲ့မြန်မာပြည်ခီးစဉ်ဟာတရုတ်မြန်မာနှစ်နိုင်ငံကြားဘယ်နိုင်ငံအတွက်အကျိုးပိုရှိမလဲဆိုပြီးဆွေးနွေးဖို့ရှိတာမို့ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင
်ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2020ခုနှစ်ဇန်နဝါရီလ18ရက်တောက်ကြနေညရဲ့ဒုတိယပိုင်းနာရီဝတ်အစည်းအဝေးကိုတော့ဖိုင်းလိုမီတာ1925 32တို့ကနေည10နာရီချီထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လင်းပေးမယ့်ဒုတိယပိုင်းနာရီဝတ်မှာတော့အပတ်စဉ်ခန္ဓာတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာအတုဒဆုံးလေအမေရိကန်တစ်ခွေအစည်းအဝေးနဲ့အတူသိပ္ပံနဲ့နှီးပညာခန္ဓာမှာနားဆင်ရမှာကတော့
အားလုံးဒီအတိုင်းပဲအေယာဝီဆိုတာဗမာပြည်ရဲ့အသေးနှလုံးဗမာပြည်ရဲ့ယဉ်ကျေးမှုလေအေယာဝီယဉ်ကျေးမှုလို့အောင်ပြောရရတယ်။ဘာလို့အေယာဝီမြကြီးကကျွန်တော်တို့ဗမာနိုင်ငံရောက်ကနေတောင်ကိုစီးဆင်း
တရုတ်နိုင်ငံကမြန်မာပြည်မှာတည်ဆောက်မဲ့မြစ်ဆုံစီမံကိန်းတည်ဆောက်တဲ့မတည့်တုံးသက်ဆွေးနွေးထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုယဉ်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်။ကဘာတဝန်းကလူကုန်ကူးခံရသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေအများဆုံးပါဝင်နေပြီးသူတို့ဟာလိင်လုပ်ငန်းတွေမှာအဓိကအသုံးချခံနေရတယ်လို့နိုင်ငံတကာလူကုန်ကူးခံရသူများပပျောက်ရေးနေမှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်လူကုန်ကူးမှုဟာပြည်ပခဖြစ်တဲ့ဒေသတွေမှာအထူးစိုးရိမ်စရာဖြစ်ကြောင်းလဲနိုင်ငံတကာလူကုန်ကူးခံရသူများပပျောက်ရေးနေအဖြစ်ပြီးခဲ့တဲ့နှစ်ဇူလိုင်လ30ရက်နေ့မှာသူထောက်ပြခဲ့တာပါမြန်မာနိုင်ငံမှာလည်းပြိပခဖြစ်ပွားတဲ့ဒေသတွေမှာလူကုန်ကူးပြဿနာတွေရင်ဆိုင်နေရပြီးတော့အထူးသဖြင့်ကတော့ကချင်ပြည်နယ်မှာတိုင်းရင်းသူတွေဟာအိမ်နီးချင်းတရုတ်နိုင်ငံဘက်ကိုလူကုန်ကူးခံရတဲ့အခြေအနေတွေနဲ့ကြုံနေရပါတယ်ဒေါ်လာလာတန်းကအမျိုးသမီးများခန္ဓာမှာတင်ဆက်ထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်တာနားဆင်ပါရှင် You can bend but never break me cause it only serves to make me
Today, we're commemorating the World Day Against Trafficking in Persons. Marking this day, the Secretary General said in a message that human trafficking is a heinous crime.
Today, the Secretary General said in a message that human trafficking is a heinous crime. Today, the Secretary General said in a message that human trafficking is a heinous crime. Today, the Secretary General said in a message that human trafficking is a heinous crime.52ရာခိုင်နှုန်းဟာအမျိုးသမီးတွေမိန်းကလေးငယ်တွေဖြစ်ကြပြီး UNODC ခေါ်ကုလသမဂ္ဂမွေးစင်းနဲ့ရာဇဝတ်မှုဆိုင်ရာဌာနရဲ့ထုတ်ပြန်ချက်အရ2004ကနေ2016ခုနှစ်အတွင်းလူကုန်မှုခံရသူတွေမှာကလေးငယ်ရာခိုင်နှုန်းဟာတစ်ဆကျော်တိုးလာတာတွေ့ရပါတယ
်ဇူလိုင်လ30ရက်နေ့မှာချက်ရောက်ခဲ့တဲ့လူကုန်ကူးသူများပပျောက်ရေးနိုင်ငံတကာနေ့အထိမ့်အဖြစ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးချက်ကိုပြင်းမှုကြောင့်လက်ထောက်ပြောခွင့်ရဖရန်ဟတ်ကနယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါ။ဒါအပြင်အခုလိုလူကုန်ကူးခံရသူတွေကြားလင်းလုံကားမှာအသုံးပြုခံရသူတွေဟာအများဆုံးဖြစ်တဲ့အကြောင်းလေးအတွင်းမှုကြောင့်ပြောခဲ့တယ်လို့လက်ထောက်ပြောခွင့်ရဖရန်ဟတ်ကဆိုပါတယ
်။ Most detected victims are trafficked for sexual exploitation. The victims are also trafficked for forced labor.Recruitment as child soldiers and other forms of exploitation.
လူကုန်ကူးခံကြရတဲ့လူများစုဟာလိင်ပိုင်းဆိုင်ရာကောင်းပုံပြမှုကိုခံကြရတာရှိသလိုအတင်းအဓမ္မလိုအပ်ပြီးစေခိုင်းခံရတာကလေးစစ်သားတွေအဖြစ်အသုံးပြုခံကြရတာနဲ့တခြားနိလန့်တွေနဲ့ကောင်းပုံပြခံကြရသလိုသိစက်ညှဉ်းပန်းတာလည်းခံကြရပါတယ်။ဒါအပြင်လက်နဲ့ဆွဲကင်ပဋိပက္ခကြောင့်အိုးအိမ်ဆွန့်ခွာထပ်ပြေးကြရတာကြောင့်တဘာဝဘေးအန္တရာယ်တွေကြောင့်အပြင်ဆေးရမွတ်တည်မှုကြီးမားတဲ့အတွက်လူကုန်ကူးသူတွေရဲ့လုပ်ငန်းတွေဟာစီးပွားဖြစ်နေကြတာတွေ့ရတယ်လို့လည်းအတူရမှုချုပ်ကထောက်ပြခဲ့ပါဗျ
။ဒါကြောင့်မြန်မာနိုင်ငံမှာလက်နက်ကိုင်ပြိပခဖြစ်ပွားနေတဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူကုန်ကူးမှုဖြစ်ပွားနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကမကြာခဏထောက်ပြခဲ့ကြတာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာကချင်လက်နက်ကိုင်တပ်တွေအုပ်ချုပ်တဲ့နယ်မြေတွေမှာလူကုန်ကူးမှုတွေဖြစ်ပွားနေတာတွေ့ရတယ်လို့ HRBU ลูกคุณเอพ่อก็ดีนี่สุดๆไปง่ะทับยาเกิดอะไรสิบาร์ดีที่เช่นนี้ประเดี๋ยวลูกก็เช่นใจเองดูแลพี่อินโดนีเซียจุนจอมาลูกคุณกูขังยาเร่เนี่ยมาเยลูกตาลุยจอมพิวขังยาเราตัวยาวกระดิ่งอยู่เกเรเอบีดิ่งดาวพ่อมาป่าวเงี้ยบีนั่นเท่าเสียชอบปุ่นเลือดสูญยาสีเกิดดูสูญอุลเลพิดเอสเตอร์ทุสังกูเมจิเกบาร์ดี
จำเราไอ้เหรอบ้านเราอะไรที่ตาเลยสุราโกตีโพสเองนะท่านถ้าตะคุณเนี่ยสิสปอยเลยตีลุ้นสิเปลี่ยนซาเชลาร์เลยเช่นเดียวจะมาเปลี่ยนตัวจี้อะไรไม่ใช่นะท่านถ้าตะคุณเนี่ยมาบ้านเชลาร์เลยสุราปมอเนี่ยก็เช่นปีเนี่ยเช่นตาวไปเช่นมาชินีเลยก็เช่นลุงโยเลยก็เช่นยูอาดาเลยก็สปอยซาเชลาร์เลยค่ะมาอันนี้จะส่งเดียวกี่เรื่องมาตัวดีแกโอเคทิ้งตัวเองแม่เนี่ยก็อันนี้จะส่งเชื่อปีก็มา ตัวอัตราการเนี่ยเป้าหมายส่วนที่ตั้งแต่เรื่องการเงินเพื่อที่จะไปยุ่งจีอาชาเลยอันนี้ทำอยู่ชีวิตขาดจรวดตัวไอ้ตั้งแต่เรื่องการเงินที่อุชุดเนี่ยมีอุชุดไปเลยประจำมือแล้วตัวอุชุดติดดาวมาทับยี่เจ้าตัวมาเลยเนี่ยเป้าหมายส่วนการเงินเลยที่ไม่ตรงในชีวิตขาดจรวดเจ้าพี่เรามาดีเจ้าพี่เนี่ยปูพี่เนี่ยเนี่ยอุชุดไปเลยนอกจากว่าจะรอดีเนี่ยมาดีเรามาเป็นผู้เป็นเจ้าพี่เนี่ยมาเลยตั้งแต่เรื่องนี้ส่วนนี้เนี่ยก็เช่นในชี 来说，都是那民生在村里的，现在都讲不给了，没有在西的。新闻官说他表示他们，哪一天来的？把咱们路来说，但是那那干地的，欧洲在地的嘛，村里的现在都讲不路，不就拆了就倒面那嘛？都你妈都要把干的那地来些，咱们没怎么地的好干了，但是那那干地的嘛，西的。牛子米一块子那个，可能牛子公不看伢的，牛子米的，我都怕都先搞他那些嘞。俺那里我老二都都都的，你妈做伢子过来边比较嘛，的吃那个边比鸟味的，老子妈老吃他那些。好，咱们买，可能我的你们我表弟不能，的牛子米的到伢伢个，这北上看的嘛新的，哎，这北上看的伢嘞，底下人家讲欧洲木棉便宜的干嘛呗？
目的讲不呢？这里八大家的路的 Human Rights Watch 个特别他吧的，哎那里蛮紧张，蛮紧都听嘛的先。
OK， 哎那咱罗不罗表么嘞？恐龙的啊罗的，这太多嘞，还没有么好先。把咱们来说的，这边想看啊，没有当表面面嘞，什么媒体路在听嘛，这罗就罗没有表吧？先，伢罗阿些个这罗，他拉我那把东北，俺都没有抓比较嘛，来年的百年岁月。来来嘛，抓了嘛，内脏的呢，老抓了抓了些嘞，我表亲的嘛，抓了抓了些嘞，就是，哎，让伢们阿些，哎嘛，展开来做呀，牛子米呢，个来来包伢嘞，哎，看着了，农民牛子米的呀，包不了嘛，如果不看伢嘞，内脏嘛，多多些不咯 ，OK。
那这些起码提前啊，不咯 ？Human Rights Watch 讲是呀 ，claim 为个 ，claim 为病，边境边路伢嘞，是咯。哎，都没有养啥看比着 ，claim 为比着，边境边路不边路伢嘞，牛子米的呢哦 ，Esther 路中部罢了。
好，感谢。哎，你哈个，今嘛路对菜我没看牛西罢嘞。
OK。
今嘛路对起来牛子米的，都路他别都没有来嘞，路也边边边边嘞，你他也做，都路也做嘞。以前的不孬，这么个来了，没被批评，这么硬变成来不孬。村里人，你当初的呢，陪没你跟妈妈人呢，对起来都比较嘛。当初来看家人，都说白点没，白点没，都比较嘛，都说白没点没呢。都说哎妈喂，我们老人家里买上呀，沾盆木呢，硬砖沾盆木嘞，都说久了呢。比较嘛的，没有这么的说，我嘛也是看我，都说过来多，比较嘛，这么如果不看下来哇，什么都有野的，都表达到嘛，都有野的个。哎，你做印度人讲他们老年，哎，我做个人讲多不嘞？哎，个我如果格林威比人呢讲开呢，说嘞，吃那个肉，这样呢，表也心里不嘛，目的表嘛，国家嘛都听嘛嘞。
路边路那里没有比的稀多，北部每年的路边路啦，我住在家里先。
哎，那都到了新闻上去讲呢，把咱们路来说，这马路的路啦的，最终都到说嘞，没有米都看下开嘞，讲要表表来听嘛。
OK。
都个风格拢有差对嘞，哎哎嘛呗，哎风好我对了，都哎风好了都顶差不了嘛，最多嘞起码都不像那那那那是输差不了嘛，哎风晒嘛多不了，说性格嘞歪嘞歪不了嘛， ตุ๊ดตี้ทาบลาวก็รออยู่นั่นทีเนี่ยก็คอมเมนต์ส่งนะบะก็นะบะบานะซะก็เลยสรว่าตัวตีเลยบ่จังเลยสรตัวเลยเตยเนี่ยจะมานี่ล่ะคนนิชชั่นชื่อมีตัวตัวไอ้จังตีเนี่ยคาจรตัวสวยมีตัวอย่างของนั้นบะอกลงไม่ได้ไม่ก็ตัวนอกส่งจรดิอนุสมิเจ้าก็เก่าไก่นะตัวรอเตยเหมือนกันตาแต่ไม่กระเช็มบ่เนาะเออตัวบารังก็ทิ้งมีเลยคาจรมาตัวไอ้มาซะริยอมาตกขายอมเนี่ยไอ้จังปีนดิไตนาละนะไก่อุชมุนันนี่ดิดามาชื่ออนุสมิอภัสจี ဒီလိုမျိုးတွေကအခုနီတောင်းပြီးတော့မှာတချို့အဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေဆိုတော့ဒီတယောက်ဒီမှာအတုံးများတဲ့ WeChat ပေါ့နော် application အဲ့ဒါ social media application ကိုတောင်းပြီးတော့မှာ WeChat မှာဘယ်နေရာမှာသူကရောက်နေဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာ
Human Rights Watch report
ကိုပဲပြန်ကူးကားရမယ်ဆိုရင်ဒီအမျိုးသမီးတွေဟာဆိုရှယ်စတစ်ပါပေါ့နော်လူမှုအတိုင်းဝိုင်းမှာတင်ချဆက်ဆံခံရတာ၄ရှိတယ်လို့လေပေါ်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ
ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သုဒ္ဓဆောင်လင်အမေရိကန်တခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုမှာလာမယ့်တနင်္လာနေ့ဟာပြည်သူ့အခွင့်အရေးလှုပ်ရှားမှုမှာထင်ရှားခဲ့တဲ့ကွယ်လွန်သူဒေါက်တာမာတင်လူသာကင်းဂျူနီယာကိုဂုဏ်ပြုတဲ့အားလည်ရည်နေဖြစ်ပါတယ်လွန်ခဲ့တဲ့50နှစ်နှစ
American Piyangzu Ma Jam Phat Pidu Khunye Lo Sha Mu Re Go U Saung Ye Du Ga Ro Dr. Martin Luther King Jr. Wa 20 Ya Su Atwin Po Pi Ro Yin Ji De Lu Bang Phwe Si Phit La Bu Atwe Adika Cha De Ubi Ne Ye Pya Than Nai Aw Chu Sa Ke Du Le Phit Ba De 1964 Khu Ne Ma Pya Than Lai De Pidu Khunye San Ya Ubi Re Ne 1965 Khu Ne Ma Pya Than Lai De Me Pe Kwin San Ya Ubi Re Re Go Pya Than Nai Ke Da Wa 1968 April 4 ရက်နေ့ runga Tennessee ပြည်နယ် Memphis မြို့က Lorraine Moder ရဲ့လေသားဆောင်မှ Dr. King ကို James Alray ဆိုသူက တနက်နေ့ ပြစ်ခတ်လုပ်ကြံခဲ့ပါတယ် April 9 ရက်နေ့မှာတော့ Dr. Martin Luther King Jr. ရဲ့ဇာပနာကျင်းပခဲ့ပါတယ် သူ့ရဲ့ဇာတိမြို့ဖြစ်တဲ့ Georgia ပြည်နယ် Atlanta မြို့မှာ ကျင်းပတဲ့ဇာပနာကို လူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ် Dr. King ကွယ်လွန်တဲ့ အချိန်ကာလအပိုင်းခြားအတွင်း သမ္မတ Richard Nixon ရဲ့ Watergate အရှုပ်တော်ပုံလိုမျိုး ပေါ်ပေါက်ခဲ့တဲ့ အပြင် သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်း လှုပ်ကြံခံခဲ့ရတာမျိုး American သမိုင်းမှာ ထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ် ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson က Dr. King ဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ်
He is really as a symbol of power and justice.
Suha Jimette Swa, Tiamia Tahu, Genya in a Silo Nino Yero, Piao Pipare, Silo Nino Mutu, Jimare Saint Comurigo, General Jolwa Yabame, Mongo Mariga, Pipia Maso in Lay, Downso Muri Yabu Dwe, Dick and Shop Payarari, Taita Yen Sayari, Shigabare.
Tangua Chosen Agunima, A Thayan Queja Mugani, Chikana Pido, maybe Gungo Pipingera Jong. Africa American ရာဆယ်မာကနေမန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။ မေပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်90ခရီးကိုခြိတဲ့ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲရင်နဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တရားမှာရင်းဆိုင်တွေ့ဆုံခဲ့ပါတယ်ရဲတွေကဆန္ဒပြခြိတတ်မှုကိုစက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ပုံးတွေကိုအသုံးပြုပြီးရဲ
အလုပ်တော်အမတ်တအူးဖြစ်နေပါပြီ
They came toward us beating us with nightsticks trampling us with horses releasing the tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်ရင်းနဲ့တိုက်ပါတယ်
ရဲရီကိုဘုံတွေနဲ့လည်းပြစ်ပါတယ်ရဲရီရောက်ကဒုံးနဲ့ရိုက်လို့တရားဝမှာကျွန်တော်မေးသွားပါတယ်တေပြီလို့တောင်ထင်လိုက်မိပါတယ်လုံချွေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
We must let the world know that it is necessary to protest the threefold evil. Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Selma to
Martin Luther King Jr. say, oh, my, you know, John, Bama Mabune, Selma, Ali, Mogumari, who cheated my mother, be the May Pegwe Ubri, a deep you name, Mali, Melu, Biovari.
Selma got the Rabama cheated Sanabia beat and Hilla Jamaro, Tamara Linden Junsneha, Bidu Queen Ubrigo, Lama Yetu, deep you like Pare, Talgo, Chasa Nagunima.
Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration, and legislation. He
believed that the Ubri Bao Dwing,
ချိန်တွေကြာကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်။ဒေါက်တာကင်းသေဆုံးချိန်မှာသူ့အသက်ဟာ39ခုနှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေသေးပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြတကြဖျက်သိမ်းပြစ်နိုင်ခဲ့တယ်လို့အသားရောင်ခွဲခြားမှုတွေက မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတဲ့ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းအကြောင်းကိုခြံလှန့်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့မှာဒီနိုင်ငံဟာအောင်ကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန်ဒီစီကမြို့သားရေမြင့်မှာလူနှစ်သိန်းခွဲလောက်လာရောက်ဆူဝေးခဲ့ကြပါတယ်။နယူးယောက်တိုင်းစ်သတင်းတောက်အာကောဝဲလ်ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
ကင်းရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန်ဒီစီကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်နူကြီးမြအခွင့်အရေးပေးထားတဲ့ဥပဒေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းတော့ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာဆုံးသက်သွားပြီးဖြစ်တာကြောင့်အသားရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပြီမဲ့လဲအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လဲအားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အခြေအနေပြောင်းလဲခဲ့ပေမဲ့လဲမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါ။ဝါရှင်တန်ဒီစီမှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေပြဋ္ဌာန်းပေးဖို့အကြောင်းသားတွေအပါအဝင် ထောက်ခံသူတန်းဒီဝါရဲ့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မြေဖြစ်သူယိုလန်ဒါရေနီကင်းရဲ့ပါဝင်ပါတယ
် My grandfather had a dream that his four little children will not
ဆန္ဒပိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာတဲ့သူတို့ရဲ့စရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာတန်းတူညီမျှရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
ပေါ်အောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆိုလေးအမေရိကန်တခွေစီစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာမှာနားဆင်ရမှာကတော့မြန်မာနိုင်ငံမှာဆိုရင်တရုတ်နိုင်ငံကတည်ဆောက်မဲ့မြေဆုံစီမံကိန်းကြောင့်ပတ်ဝန်းကျင်နဲ့လူမှုဘဝထိခိုက်မှုကိုစိုးရိမ်မှုတွေရှိနေပါတယ်။မြေဆုံဆဲတည်ဆောက်တဲ့မတင်ဆိုတာကိုတော့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိမ့်ပိုင်ရဲ့အမြင်ဒီသတင်းမဲ့ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာဒေါက်ခင်မျိုးတက်ကမေးမြန်းတင်ဆက်ထားပါတယ်။
ဆဲတီဆောက်လိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဖြစ်ရတွေမှာကောင်းကျိုးရောထိခိုက်မှုတွေပါရောနေလေရှိပေမဲ့ AMR မြေချောင်းပေါ်မှာဆဲဆောက်မယ်ဆိုရင်တော့နိုင်ငံအတွက်ထည့်ပြီးစဉ်းစားရမယ့်အချက်တွေကအများကြီးပါမြစ်ဆုံဒေသမှာဆဲတွေတိဆောက်တဲ့မတဲ့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိမ့်ပိုင်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါစီ
ကျော်တော့အားလုံးကြီးအတိုင်းပဲအရာဝီဆိုတာဗမာပြည်ရဲ့အသည်းနှလုံးဗမာပြည်ရဲ့ယဉ်ကျေးမှုလေအရာဝီယဉ်ကျေးမှုလို့အောင်ပြောရတယ်။ဘာလို့အရာဝီမြို့ကြီးကကျွန်တော်တို့ဗမာနိုင်ငံကညောက်ကနေတောင်ကိုစီးဆင်းပြီးတော့မှအရာဝီမြို့ကြောင်းဖြတ်သွားတဲ့နေရီမြို့တွေအကုန်လုံးကိုလူတွေကိုအများကြီးကြိုးပြုတဲ့မြို့ကြီးတစ်စင်းပါ။အဲကြောင့်ဒီမြို့ပေါ်မှာဆယ်ဆောက်မယ်ဆိုလို့ရှိရင်စဉ်းစားကြရအချက်တွေအများကြီးရှိတယ်အရာဒီရဲ့အဲ့ဒီမြေဆုံရဲ့ပေါ်ပိုင်းမှာသူတို့တောက်ဖို့ရွေထားတာ18ခုလောက်ရှိပါတယ်အခုဒါနောက်ပိုင်းငားပြည်သူကကန့်ကွက်ထားတာပေါ့အာရက်ထားတဲ့နေသားမှာရှိပါတယ်ဒီဒေသခံတိုင်းသားတွေအပါအဝင်လူလူလန်စာဖွဲ့စည်းအတီးရီးယားနေပြီးတော့မှကန့်ကွက်နေတဲ့တကယ်စီမံကိန်းဖြစ်တယ်ပေါ့လေပြောရမယ်ဆိုလို့ရှိရင်တော့အချက်လက်တွေရောတောင်းတရားတွေရောအများကြီးပါပဲကျွန်တော်ကတော့ဒါ geologist တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့ geologist တယောက်ကအမြင်လေးအနေနဲ့ပဲအယူကြီးတဲ့အချက်၃လေးချက်လောက်ကိုသုံးသပ်ကြခြင်းပါလေ။ဆောက်တင်လားမဆောက်တင်လားဆိုတာပေါ့လေ
။သမရဥသိန်းစိန်လက်ထက်မှာပြည်သူတွေလက်မခံလို့တရုတ်ကုမ္ပဏီရဲ့ဒီဆောက်ရေးကိုဆိုင်းငံ့ထားခဲ့ရတဲ့ဒီမြေဆုံဆဲစီမံကိန်းဟာကချင်တိုင်းရင်းသားတွေရဲ့ရိုးရအမွေးနှစ်တခုလို့သတ်မှတ်ထားတဲ့နေရာမှာချတာတာဖြစ်ပါတယ်။
ဒီမြေဆုံကတကယ်တော့မေခနဲ့မလီခနဲ့မျက်နှာကြောင်စုံတဲ့နေရာကိုဒါမြေဆုံကိုပြောပြီးအဲ့ဒီနေရာမှာစောက်မှာပေါ့လေမေခနဲ့မလီခမြစ်မှာလဲမေခမြစ်ပေါ်မှာဆိုလို့ရှိရင်၅ခုစောက်မှာမလီခပေါ်မှာတစ်ခုစောက်မှာပေါ့လေမြေဆုံအပါဝင်ဆို9ခုဖြစ်သွားတာဆိုလိုတဲ့အသေးတွေကမြေဆုံရဲ့အထက်ပိုင်းမှာကိုဒီမေခနဲ့မလီခမှာကိုကသူကနောက်ထပ်6ခုလောက်စောက်ဖို့ရှားထားတာပေါ့လေပေါ်မှာ10ခုရင်း10ခုရင်းရဲ့နာမည်လေးလည်းပဲကျန်ရင်သတ်မှတ်ထားရောရှိပါတယ်ဟိုစောက်တာတော့မစောက်ဘူးမြေဆုံကိုဒီစလုပ်တဲ့သဘောပေါ့လေဒီမြေဆုံဆယ်ကတကယ်ဆယ်အကြီးစားကြီးတဲ့ဒီကိစ္စအောင်မဖြစ်တဲ့ကြောင့်မို့ရေလောင်နဲ့ပမာဏကလည်းအရန်ုံများတယ်။အရန်ုံများတဲ့အတွက်အရင်တော့ဒီတောတောင်နော်မြေပြင်ဖြစ်တဲ့နေရာတွေကတကယ်ရေလောင်အေရီယာကြီးတစ်ခုလုံးဖြစ်သွားပြီးတော့အားလုံးဟာရေအောက်ကိုမြုပ်သွားမှာ။အဲ့လိုရေအောက်ကိုမြုပ်သွားလို့ရှိရင်အဲ့ဒီမြေဆုံဒေသမှာရှိနေတဲ့မူလတဘာဝတောတောင်ကြီးမြေလှအပဒီအကုန်လုံးကလုံးဝကွယ်ပြောက်သွားမှာ။တဘာဝပေါင်းကြီးကလုံးဝဌာနပြောင်းလဲသွားမှာ။ဒီလိုမျိုးကြီးအောက်ကိုပြောက်သွားမယ်ဆိုလို့ရှိရင်ဘယ်တော့အခါမှဒီသဘောအလှတရားတို့ပြန်မရနိုင်တော့ဘူး။ဒါကြောင့်မြေဆုံဒေသကတကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ National Treasure လို့တောင်မှပြောလို့ရတယ်တကယ် area ကြီးပဲ။သဘောအလှပါတွေအစီဆုံးဆုံးသွားနိုင်ရင်ဘယ်တော့အခါမှပြန်မရနိုင်တော့ဘူး။အဲ့ဒီချက်ကြောင့်အောက်တင်ဘူ
း။ဒီနိုင်ငံရဲ့ရတနာတစ်ပါးဖြစ်တဲ့အမွေအနှစ်တွေပျောက်ကွယ်ရုံနဲ့မကပါဘူး။ဆယ်ဆောက်လို့တဲ့ပေါ်လာမယ်ဘေးထွက်ဆိုးကျိုးတွေကလည်းများလာပါတယ်။
ဒီဆုံးဆောင်လေဒီကဘာပိုင်ဒီထိခိုက်မှုတွေကဖြစ်မှာပါပဲဆယ်လေးဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေစီးရလာလို့ပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေစီးနှုံးတွေအနေပူးချမှုတွေအဲ့ဒီအကုန်လုံးကအကြောင်းလဲသွားတယ်နော်ငကူလုံးကကုန်းမြစ်တဘွားနေပြီးတော့မှရေစင်တဘွားဖြစ်တော့သူနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကြောင်းသွားတယ်ဒါနဲ့ပြိဋ္ဌာန်တွေသူတို့ရဲ့ရဲမြေတွေကျောက်ဆုံးသွားတယ်ဒီမှာငါးမျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကြောင်းသွားနိုင်တယ်ဆယ်တီဆောက်လိုက်ရဆိုတာဆယ်ရဲ့ပမာဏအကြီးအသေးပေါ်မူတည်ပြီးတော့မှ
ဒီလောင်လိုက်တဲ့အခါကျတော့ဆယ်တွေကအရင်ကြီးတဲ့ဆိုလို့ရှိရင်ဒီလောင်လိုက်တဲ့ဒုတွေကလည်းအရင်ကြီးလာအဲ့ဒီဒုတွေအရင်ကြီးလာတဲ့အကြောင်းမလို့အဲ့ဒီဒုတွေရဲ့တက်ရောက်တဲ့ပြားတွေကလည်းတရားရမှာသွားပြီးတော့မှရေဒုတွေနဲ့ပြစ်ထားလို့ဖြစ်တော့တဘာဝရဲ့ပြင်းရင်မှုပေါ့လေ stability ကိုလည်းကြောင်းသွားတယ်တဘာဝဘေးကနေကြောင့်မိုးများတို့လည်းဖြစ်ဖြစ်အလင်းလုံးတွေဖြစ်ဖြစ်ဆယ်တွေကျိုးသွားတယ်မယ်ဆိုလို့ရှိရင်အဲ့ဒီဆယ်ယောက်ပိုင်းမှာရှိတဲ့လူတွေရဲ့အသက်အိုးရင်စီးစိမ်တွေကြည်ကြည်စီဆုံဆုံသွားနိုင်တယ်
ဒေသတွင်တဘာဝရဲ့တင်းကျပ်မှုဖြစ်ပျက်နေခြင်းမှာစကိုင်းပြည့်ရည်တဲ့လှုပ်ရှားမှုရှိလာခဲ့ရင်အန္တရာယ်ဟာမတွေးဝင်ဆရာပါမြစ်စုံဆရာဘာနိုင်ငံမှာအဓိကငလျင်နေပြုတ်စေတဲ့တက်ရည်ကျော်တစ်ခုလို့ပြောလို့ရတယ်ဒီတက်ရည်ကျော်ကကျော်လောက်ကစပြီးတော့ဆန်းရှင်အဖြစ်ပေါ့လေနောက်ကနေတောင်ဝင်ဆင်းလာတာဟုတ်ဘင်္ဂလားပြည်နယ်ရောက်တဲ့အထိကီလိုမီတာ 1000လောက်ရဲ့ဆိုရင်အဲ့ဒီဆယ်ကြီးကအဲ့ဒီအေရီယာမှာလာပြီးတော့မှတင်လိုက်တဲ့ရေဒူးတွေကြောင့်ဝိတ်ရများကြီးတက်လာပြီးတော့မှဆယ်ကျောင်းတောင်မှငလျင်အသေးလေးတွေလှုပ်နိုင်တဲ့ဥမာသခိုင်းကြည့်ရင်နဲ့သွားပြီးတော့ဆက်ဆက်လို့လှုပ်ခဲ့မယ်ဆိုလို့ရှိရင်အခုတောင်ရန်ကုန်မှာငလျင်တွေကနေတိုင်းပြီးတော့ဆက်တိုက်ဆက်တိုက်လှုပ်နေတာလှုပ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီဆယ်ကြီးတိစားပြ
များကြောက်သွားနိုင်တယ်အဲ့ဒီအချက်ကြောင့်လည်းမကြောက်တင်ဘူးလို့ထင်ပါတယ
်ကချင်ပြည်နယ်ထဲမှာကြောက်စိမ့်ကစပြီးတခြားရှားပါတဲ့တွင်းထွက်တန်ရန်ဇာတ်တွေရှိပါတယ်နေရာအများစုကိုဂုဏ်ထိတည်တည်ချာချာမစူးစမ်းရသေးပါဘူး
စေရင်ဒီဆောက်လိုက်တဲ့အတွက်ဒီမြေပြင်နဲ့အားလုံးကရေအောက်ကိုမြုပ်သွားမှဖြစ်တဲ့အတွက်ကြောင့်မလို့ဒီလောက်ကျဲဝန်းတဲ့အေရီယာကြီးတစ်ခုလုံးမှာရှိတဲ့သဘာဝတည်ရန်ဇာတ်တွေအားလုံးကလည်းရေအောက်ကိုမြုပ်သွားမှာပါဒါကြောင့်ဆယ်မချောက်ခင်တည်းကအဲ့ဒီအေရီယာကြီးတစ်ခုလုံးမှာရှိတဲ့သဘာဝတည်ရန်ဇာတ်တွေကိုရောတည်တည်ချာချာလေ့လာတိုင်းတာပြီးပြီလားတချင်းချင်းနဲ့ဆိုအားလုံးကြည့်တဲ့အချိန်မှာသဘာဝတည်ရန်ဇာတ်အပေါ်များတယ်မှာကြောက်စိမ့်ထွက်တယ်အဲ့ဒီမြေဆုံမှာမကြောက်စိမ့်မထွက်ဘူးဆိုရင်တော့ချွေနဲ့တခြားအပိုးတန်တည်ရန်ဇာတ်တွေလည်းအဲ့လိုအားမျိုးတွေအများကြီးရှိနိုင်ပါတယ်ဒါကြောင့်ဒီသဘာဝတည်ရန်ဇာတ်တွေတထုတိုက်ပြီးရှားတွေရောဒီကျေးလေးလာပြီးသလားเนาะအဲ့လိုမှမဟုတ်သေးဘူးဆိုလို့ရှိရင်တကယ်တန်မိုးရှိတဲ့အားတွေကရေအောင်မြုပ်သွားပြီးတော့ကျွန်တော်တို့ကရေဟိုလောက်ပဲတုံးရမယ်လက်စစ်တာဟိုပဲတုံးရမယ်ဆိုလို့ရှိရင်ဒါလည်းမဖြစ်သင့်ဘူးလို့ပဲပြောရမှာပဲအဲကြောင့်မလို့ခုနပြောတဲ့အချက်သုံးချက်ကသဘာဝအမြတရားတွေအားလုံးကြောက်သွားမယ်ငလင်လုံးလို့เนาะသခိုင်းဖော့ကြီးလှုပ်လို့เนาะအလုပ်ခဲလို့ဆယ်ကျိုးရင်အောက်မှာရှိတဲ့လူတွေအကုန်လုံးတုံးခါရောက်သွားနိုင်တယ်နောက်တစ်ခုကစေရီလောင်လိုက်တဲ့အိယာတို့လုံးဝရှိတဲ့ဒီအောက်ကသဘာဝတရားဇာတာတွေအကုန်လုံးကိုတည်တည်ချာချာလေ့လာထားမှုမရှိသေးဘူးအဲ့ဒီအချက်သုံးချက်နဲ့ရင်ကျွန်တော်ရဲ့ပုံလေးကအမြင်ပြောမှလို့ဒီမြေဆုံစေကြီးကမဆောက်တင်ပါဘူးလို့အဲ့လိုပဲပြောတင်ပါတယ
်တရုတ်နယ်ဖက်ဆက်တိဆောက်မဲ့ဒီဆယ်စီမံကိန်းကိုမလုပ်တင်ချောင်းတရုတ်ပညာရှင်တွေကိုယ်တိုင်ကအကြံပေးခဲ့တာရှိတယ်လို့လည်းဦးသိမ့်ပိုင်ကပြောပါတယ်မြန်မာပညာရှင်တွေဘက်ကလည်းကောင်းကျိုးထက်ဆိုးကျိုးပိုများစီမဲ့ဒီစီမံကိန်းရှေ့ဆက်မှာကိုမလိုလားကြဘူးဆိုတာကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရည်နာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံရပါမယ်
ဒေါခင်မြတ်သက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာဖြစ်ပါရဲ့ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မောတလှည့်ပြောပြပေးပါဦးရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာပေါ်ဆွဲချက်တင်ထားတဲ့အမှုကိုအထက်လွှတ်တော်မှစတင်လိုက်ပြီးဆိုတာကိုအထက်လွှတ်တော်ကသမ္မတကိုကြားသားပေးနေတဲ့ကအတိအပေးအကြောင်းကြားလိုက်ပါရယ်သမ္မတအတွက်ဘသူကဥပဒေချောင်းကနေကိုစားပြုမယ်ဆိုတာကိုစနေနေ့ညနေပိုင်းနောက်ဆုံးထားပြီးတော့အထက်လွှတ်တော်ကိုပြန်အကြောင်းပြန်ရမှာဖြစ်ပါရယ်အမှုကြားနာတဲ့အခါမှာအထက်လွှတ်တော်အမတ်တွေကဒီဂျူရီလူကြီးတွေဖြစ်ဆောင်ရွက်မှာပါသမ္မတကိုဆွဲချက်တင်ခဲ့တဲ့အောက်လွှတ်တော်ကအောက်လွှတ်တော်ကိုစားပြုမန်နေဂျာရဲ့အနေနဲ့စနေနေ့နဲ့တနင်္လာနေ့တွေမှာအမှုအတွက်သူတို့ဘက်ကပြင်ဆင်ထားချက်တွေကိုရှောက်ထားရမှာဖြစ်ပါတယ်သမ္မတပေါ်တရားစွဲတဲ့အမှုကြားနာစစ်ဆေးမှုကိုတော့အင်္ဂါနေ့မှာစတင်မှာဖြစ်ပါတယ်နေပြည်တော်မှာရောက်ရှိနေတဲ့တရုတ်သမ္မတရှီကျင်းပင်ကိုနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့ကြိုဆိုတွေ့ဆုံခဲ့ကြပါတယ်တရုတ်မြန်မာဆက်ဆံရေးအနည်း90ပြည့်ထိမ့်အမှန်နဲ့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုဒီကနေ့ရောက်လာတာပါနိုင်ငံကအနှစ်20နီးပါးအတွက်ပထမဆုံးရောက်လာတဲ့တရုတ်သမ္မတကိုသမ္မတဦးဝင်းမြင့်ကဒီသမ္မတအိမ်တော်မှာဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုတွေ့ဆုံခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာသမ္မတဦးဝင်းမြင့်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့လည်းဒီကနေ့တီးခြားတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အရှေ့တောင်အာရှအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာတောင်တရုတ်ပင်လယ်အရေးကိစ္စနဲ့မြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ရှင်။
တရင်ချင်းရုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Aiden Odugu ဖြစ်ပါတယ်ရှင်။ကျွန်မကစုမွန်ပါဒီညာအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လင်းပေးမယ်မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.